ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီရန်သမ္မတမာဆူပက်ဇက်ရှတီယန်တို့တောက်ကြနေကဒီမော်စကိုမြို့မှာတွေ့ဆုံပြီးတော့နှစ်နိုင်ငံမဟာဗျူဟာမြောက်ဘက်ဆုံပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။နိုင်ငံရေး၊ကုန်သွယ်ရေး၊လုံခြုံရေး၊ကူးသန်းသွားလာရေးနဲ့စွမ်းအင်ဆိုင်ရာကဏ္ဍစုံမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားမယ်အကြောင်းခေါင်းဆောင်နှစ်ဦးစလုံးကပြောဆိုခဲ့ကြသလိုတကယ့်ကိုအောင်မြင်တဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ်လို့ရုရှားသမ္မတပူတင်ကသဘောတူစာချုပ်လက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောကြားခဲ့ပါတယ်။အီရန်နဲ့ရုရှားကြားအခုလိုပူးပေါင်းဆောင်ရွက်မှုတွန်းမြင့်တဲ့ကိစ္စကအနောက်နိုင်ငံတွေအတွက်တော့စိုးရိမ်စရာဖြစ်ကောင်းဖြစ်ပါလိမ့်မယ်။အီရန်သမ္မတပက်ဇက်စကီယန်အနေနဲ့သူသမ္မတတာဝန်ဆယူတဲ့ပြီးခဲ့တဲ့ဇူလိုင်လနောက်ပိုင်းရုရှားကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။အီရန်နဲ့ဆက်ဆံရေးဟာဘယ်တော့မှနဲ့မတူအခုလောက်ထိမနှိကက်ခဲ့ဘူးတဲ့အကြောင်းနဲ့အီရန်ဟာရုရှားအတွက်အရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်တဲ့အကြောင်းရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်။ယူကရိန်းစစ်ပွဲစတင်ချိန်ကစလို့ရုရှားဟာအီရန်အပြင်ဒီအမေရိကန်နဲ့အဆင်မပြေတဲ့တခြားနိုင်ငံတွေနဲ့လည်းဆက်ဆံရေးတွန်းမြင့်တည်ဆောက်နေတာဖြစ်ပါရဲ့ရှင်။